NLD ဦးဆောင်တဲ့အယတ္တအစိုးရလက်ထက်ပြည်သူ့လွှတ်တော်မှာစီမင်းစည်းကမ်းတွေပိုတင်းကျပ်လာတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ်ပြည်ရင်းပြည်ပအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့အစည်းအဝေးသင်တန်းလေလာရေးတွေမှန်သမျှပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေတဆင့်ဖိတ်ကြားမှာဖြစ်ပြီးတော့ဒီဖိတ်ကြားလာသမျှကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြတည်ပြရမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးကိုလွှတ်တော်ရုံးကပန်ကြားလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမုံကပြောပြပေးမှာပါခင်ဗျာ
ဟုတ်ပါတယ်လွှတ်တော်စည်းဝေးတွေပြန်လည်စတင်ချိန်မှာပဲပြည်သူ့လွှတ်တော်ရုံးကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်များအားလုံးတို့ဆိုပြီးဇူလိုင်လ22ရက်နေ့ရက်စွဲနဲ့ပန်ကြားချက်ထွက်လာပါတယ်အဓိက3ချက်ပါတဲ့ဒီပန်ကြားချက်ထဲမှာ INGO NGO CSO စတဲ့ပြည်ပြင်းပြည်ပအဖွဲ့အစည်းတွေကနေအစည်းအဝေးတွေအလုပ်ရုံဆွေးနွေးပွဲတွေတင်နန်းလေးလာရေးစတာတွေဖိတ်ကြားလာရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြပြီးအတည်ပြုချက်ရယူဖို့နဲ့တကယ်လို့ဖိတ်ကြားခံရရင်လည်းဖိတ်ကြားခံရတဲ့ကိုယ်စားလှယ်ကော်မတီကသူတို့ကိုဖိတ်ကြားတဲ့အဖွဲ့ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကိုလိမ့်မှုပြီးဖိတ်ကြားပေးစီလို့တယ်ဆိုတာပြန်ပြောပေးပါဆိုပြီးပြည်သူ့လွှတ်တော်ရုံညွှန်ကြားရေးမှူးကိုစားဒုညွှန်မှုကနေလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါအရင်လွှတ်တော်တွေတုန်းကအစိုးရမဟုတ်တဲ့အဖွဲ့အစည်းအရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်တို့ကြားပူးပေါင်းမှုတွေရှိခဲ့ပေမဲ့လို့အခုလွှတ်တော်လက်ထက်မှာတင်းကျပ်မှုတွေလှုပ်လာတဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုသူ့သဘောထားပြောပါတယ
်အရင်လွှတ်တော်မှာ9နှစ်မှလည်းကျွန်တော်တို့ကိစ္စမျိုးဟိုမတွေ့ခဲ့ဘူးရလွှတ်တော်ကဒီလိုတွေ့တာတွေကိုအစီအစဉ်လုပ်ပေးတာတွေအားပေးတာတွေရှိခဲ့တယ်ဒီလွှတ်တော်မှာလည်းအစပိုင်းမှာအဲ့လိုပဲတင်နန်းတွေပါတယ်ဝက်ချော့တွေလွှတ်တော်ထဲမှာခိုးပြီးတော့မှ CSU တို့ INGO တို့ NGO တို့ဟိုလုတ်ခိုင်းတာတွေရှိတယ်ပေါ့နော်အခုဒီညွန်ကြားချက်ထွက်လာတဲ့အပေါ်မှာလည်းကျွန်တော်တို့ကဘာကြောင့်ထွက်တယ်ဆိုတာကိုတောင်မှစဉ်းစားလို့မရနိုင်အောင်ဖြစ်တယ်ပေါ့ဗျာပြီးတော့ဟိုပန်ကြားချက်လို့ဆိုတာကတော့အဓိကအကျိုးအကြောင်းလေးတော့ဖော်ပြတင်တယ်ပေါ့နော်ဘာကြောင့်ဒီလိုလုပ်ရလဲဆိုတာအကျိုးအကြောင်းလေးဖော်ပြရင်တော့ကျွန်တော်တို့ပိုသိရမှာပေါ့တော့ညွှန်ကြားချက်ဆိုရင်လည်းကျွန်တော်တို့ဥပဒေနည်းဥပဒေကိုညွှန်ကြားပြီးတော့ဒါနဲ့ညှင်းဆွမ်းတဲ့အတွက်ဒါကိုမလုပ်သင့်ဘူးဆိုတဲ့ပုံစံမျိုးဖြစ်ရမှာပေါ့ပြီးတော့ညွှန်ကြားချက်တော့မဟုတ်ဘူးဒီမှာပန်ကြားချက်လိုပဲပါတော့ဒီမှာပါတဲ့အတိုင်းပေါ့နော်ဒီသူတို့တော့ဥက္ကဋ္ဌကိုမပြတ်မကွက်တင်ပြရမယ်အတူတူရှယ်ရရမယ်လို့တွတ်တော်ကိုယ်စားလှယ်အဖွဲ့ကိုတန်တက်လိုက်တယ်လို့တစ်ဖက်က NGO INGO CSO အဖွဲ့တွေကလည်းဒီတွတ်တော်ဥက္ကဋ္ဌအရှင်ပဲလိမ့်မှုပြီးတော့တွတ်တော်ကိုယ်စားလှယ်ကိုဖိတ်ရမယ်နှစ်ဖက်ကိုဟိုကြက်လိုက်တဲ့အခါမှာတော့ဟိုဘာပြောဟိုဒီကိစ္စတွေကတော့ရပ်တန့်သွားတဲ့လောက်ကိုဖြစ်သွားမှာပေါ့နော်ကျွန်တော်တို့ဘက်ကလည်းဒါဟိုခေါင်းစားခံပြီးတော့တွတ်တော်ဥက္ကဋ္ဌကိုတင်ပြအတူတူရှယ်ရယူဟိုဘက်ကလည်းအဲ့လိုလုပ်ဆိုတော့အော်ဒါအချိန်နဲ့တကြီးညီလုပ်နေရတဲ့အဲဒီသင်တန်းတွေ workshop တွေအစည်းအဝေးတွေကြတော့တော်တော့ကိုဟိုဖြစ်နိုင်ရှည်နည်းသွားတာပေါ့
ဒီလိုမျိုးပြည်သူ့လွှတ်တော်ကိုယ်စားလှယ်များအလုံးတတ်မှတ်ထားတဲ့အတိုင်းလိုက်နာဆောင်ရွက်ရမယ်ဆိုပြီးစီကံချက်ထုတ်တဲ့ပုံစံမျိုးပန်ကြားချက်အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဘက်ကနားမလည်နိုင်အောင်ဖြစ်ရတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်ထူးခြားချက်ကတော့ဟိုကျွန်တော်တို့ကစဉ်းစားလို့မရဘူးပေါ့နော်ဒါကြောင့်ဘလို့ကြောင့်ထုတ်တာလဲအဲ NLD ပါတီဝင်တွေကိုထုတ်တယ်ဆိုရင်တော့ကျွန်တော်တို့မပြောလို့ဘူးဒါကပါတီရဲ့စီကံချက်အစွတ်တကိုယ်စားလှယ်အကုန်လုံးကိုပေးထားတယ်ဆိုတော့ဒါကကျွန်တော်တို့ကိုလိမ့်နိုင်ရမယ်ဆိုတဲ့သဘောမျိုးဖြစ်နေပါပေါ့တော့ဘာကြောင့်ထုတ်တယ်ဘလို့အခက်အခဲရှိရဲဆိုတာကိုကျွန်တော်တို့မရှင်းပြတော့သူတို့ပဲသိလိမ့်မယ်ပေါ့ဗျာဘာကြောင့်တဖြည်းဖြည်းကျက်လာတယ်ဆိုတော့ကျွန်တော်လည်းမပြောတတ်ဘူးကြာနော
်ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တော်တွေတိုင်းပြည်အတွက်အလုပ်လုပ်နေကြတဲ့လွှတ်တော်မှာ NGO တွေအရက်ဖက်အဖွဲ့အစည်းတွေဘက်ကလိုအပ်တဲ့တင်ပြမှုဆွေးနွေးမှုဖလှယ်မှုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ပေးရမယ်အချိန်မှာအခုလိုမျိုးဗဟုဦးစီးစနစ်ဆန်ဆန်လွှတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့ချုပ်ကိုင်မှုအောက်ကနေတွားရမယ်ဆိုတဲ့အပေါ်မှာလည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကပဝင်မကြဘူးလို့ဆိုပါတယ်အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာလည်းဖြစ်လူခွေလှူရှားသူတဦးဖြစ်တဲ့ဦးအောင်မျိုးမင်းကတော့လွှတ်တော်ဥက္ကဋ္ဌကနေတဆင့်ဖြတ်ရမယ်ဆိုတဲ့ကန့်သက်ချက်အပေါ်သူ့အမြင်အခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်လွှတ်တော်အတွင်းမှာလွှတ်တော်ကိုယ်စားလှယ်နဲ့တွေ့တဲ့အချိန်မှာသူတို့အနေနဲ့လေ့လာစရာတွေသင်ယူစရာတွေမှတ်သားစရာတွေအများကြီးဖြစ်တယ်အရက်ဖက်လူမှုဖွဲ့စည်းရေးနိုင်ငံတကာဖွဲ့စည်းရေးတင်ပြချက်ကိုသူတို့ကတကယ်ကိုကြိုးစားပါတယ်ဆိုတဲ့ဟာမျိုးတွေ့ပါတယ်ဒါသူတို့ဘက်ကလက်ကမ်းကြိုးစားမှုပါဒါပေမဲ့အခုကျွန်တော်တို့သွားလို့ရှိရင်ဒီလွှတ်တော်ဥက္ကဋ္ဌဖြတ်ရမယ်ဆိုတဲ့ဟာလေးကနည်းနည်းတော့ပဝင်မကျစရာဖြစ်တယ်ကြ။ဒါကြောင့်လဲဆိုတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပစ္စည်းမျိုးသားလွှတ်တော်ကိုယ်စားလှယ်ပစ္စည်းသူတို့တွေကပြည်သူတွေကယုံကြည်လို့တာဝန်ပေးအပ်ခံထားရသောဆုံးဖြတ်ချက်ချနိုင်တော်သူများဖြစ်ပါတယ်ကလေးတွေမဟုတ်ပါဘူး။အားလုံးကပြောကြတဲ့အရာတွေကိုချင့်ချင်ယုံကြည်ပြီးတော့တိုင်းပြည်အတွက်လှုပ်ဆောင်မှုကိုလှုပ်ဆောင်နေတဲ့သူများဖြစ်တယ်။ဘဟုဦးစီးချုပ်ကိုင်မှုစနစ်နဲ့လှုပ်ဆောင်မှုကတော့ကျွန်တော်တို့ဒီမိုကရေစီရဲ့အကျင့်စင်နဲ့များနည်းနည်းများလွဲနေသလားလို့ကျွန်တော်လည်းစိတ်ထဲမှာစိုးရိမ်မိပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကြားလွှတ်တော်တွေလာရောက်လေ့လာတာအလို့ယုံဆွေးနွေးပွဲတွေ ချင်းပါတာနောက်လွှတ်တော်ကိုယ်စားလှယ်တွေကိုဖိတ်ကြားပြီးတော့လွှတ်တော်ရဲ့အတွေ့အကြုံတွေကိုပြန်ပြီးတော့မှရှင်းလင်းပြခိုင်းတာအရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းပြည်သူဆန္ဒတွေကိုဆွေးနွေးအကြံပြုတာတွေကိုမကြာခဏလှုပ်ချင်အပြင်ပြည်သူတွေရဲ့အတန်ကိုပြည်သူကိုယ်စားလှယ်တွေကကြားပြီးတော့လိုအပ်တာကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်မှာဖြစ်တယ်ဆိုတာကိုလည်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရှင်